ဒါကြားနေကြပုံမြင်နေပဲလားမဟုတ်ပါဘူးဒါအမေမပြောပြခဲ့တဲ့ပုံမြင်နေပါ Episode 5 Noisy Neighbor ကျွန်တော်အရင်တုန်းကရန်ကုန်မြို့ထဲကတိုက်ခန်းတစ်ခုမှာအကြာကြီးနေခဲ့ပူပါတယ်အဲ့ဒီကနေအခုနေတဲ့နေရာကိုပြောင်းလာရတဲ့အဓိကအကြောင်းရင်းတစ်ခုကတော့တိုက်ခန်းမှာအတူနေတဲ့အိမ်ကြီးချင်းနေနဲ့တိတ်အဆင်မပြေလို့ပါအထူးသဖြင့်ကတော့ကျွန်တော်ခိုင်းအပေါ်ထဲမှာနေရဲ့ကောင်မလေးပါသူကအဆိုးဆုံးပါပဲအဲ့ကောင်မလေးကစကားလည်းမပြောပုံစံကလည်းကြစ်ကန်ကန်နဲ့အမြဲလူတကာကိုဂရုမစိုက်တဲ့ပုံနဲ့အမြဲနေတယ်ခေတ်စကားနဲ့ပြောရရင်တော့အချိုးမပြေဘူးပေါ့ဗျာအမြဲတမ်းအမဲရောင်ခေါင်းစုံအနှွေးတွေဝတ်ထားလေးရှိပြီးတော့အသွားလာလည်းနည်းတယ်လူတွေနဲ့တွေ့ရင်လည်းနှုတ်ဆက်စကားပြောလို့မရှိခေါင်းစွတ်ချုံပြီးတော့ရှောင်သွားတာများပါတယ်ကျွန်တော်လည်းဒီကောင်မလေးကိုအချိုးတော့တိတ်မပြေဘူးအီမိုလိုလိုစိုက်ကိုလိုလိုနဲ့တော့ပဲတွေးမိတယ်ဒီတက်ပေါ်ကြီးသူ့ကိုတိတ်လဲကယူစိုက်မနေတော့ပါဘူးစိတ်ညစ်စရာအကောင်းဆုံးတစ်ခုကတော့ညလေကောင်ရောက်ပြီဆိုသူနေတဲ့အပေါ်ဓာတ်ကနေထူးထူးဆန်းဆန်းအတန်တစ်ခုအမြဲကြားနေရတာပါပဲအဲ့ဒါအရန်လည်းမကျေဘူးပုံမှန်ပဲဒါမဲ့ကျွန်တော်အိတ်မပြော်သေးတဲ့အချိန်မျိုးမှာတော့အဲ့ဒီအတန်ကဆက်အိတ်လို့မရတော့အောင်တော်တော်လေးနှောက်ယှက်နေပါတယ်။ကျမ်းမြင်ကိုလက်နဲ့ခေါက်နေတယ်လို့မျိုးတတောက်တောက်နဲ့ခေါက်နေတဲ့အတန်မျိုးပါ။ပြီးတော့ခဏတစ်ဖြုတ်မဟုတ်ဘဲနဲ့အချိန်တော်တော်ကြာကြာတစ်ခါလေတညလုံးနီးပါတတောက်တောက်ခေါက်နေတော့တာပါပဲ။အဲ့ဒါကတညလည်းမဟုတ်ညလည်းမဟုတ်ညတိုင်းလိုလိုပါပဲ။အဲ့ခေါက်နေတဲ့အတန်နဲ့ကျွန်တော်ညတိုင်းနီးပါဖြတ်တန်းနေရတော့ကျွန်တော်ဒီအတန်ကိုအလွတ်ရသလိုတောင်ဖြစ်လာပါတယ်။ကျွန်တော်သတိထားမိတာကတော့ဒီတက်တောက်ခေါက်နေတဲ့အတန်ကပုံစံတစ်ခုထဲမှာဇက်တိုက်ခေါက်နေတဲ့အတန်မျိုးပါအတန်သွင်းထားတဲ့ recording file တစ်ခုကို repeat လုပ်ပြီးဇက်တိုက်ဖွင့်ထားတယ်လို့တစ်ချိန်လုံးဒါပဲလာနေတဲ့အတိုင်းခဏနားလိုက်ဒီအတန်ပြန်ထလာလိုက်နဲ့ကျွန်တော်ရဲ့ညတွေကိုတော်တော်လေးအနှောက်ယှက်ဖြစ်စေခဲ့ပါတယ်အတန်ကပတ်ဝန်းကျင်အနှောက်ယှက်ဖြစ်လာအောင်လည်းကြဲမနေပဲအောက်ခန်းမှာနေရဲ့ကျွန်တော်တယောက်သာကြားနေရတဲ့အတွက်ရက်ကွက်လူကြီးသွားတိုင်တာတော့တာလည်းကျွန်တော်မလုပ်ချင်ခဲ့ဘူးလေပြီးတော့ဒီချစ်ကန်ကန်ကောင်မလေးကလည်းအော်ကြောလန့်လေးဆိုတော့ကျွန်တော်ဒီတိုင်းပဲထားထားလိုက်တယ်ဒီလိုနဲ့ပဲဒီတတောက်တောက်ခေါက်နေတဲ့အတန်နဲ့ညစဉ်ဖြတ်တန်းလာတာတိုက်ခန်းစာချုပ်6လပြည့်တဲ့အထိပဲဆိုပါတော့ညစဉ်ကျွန်တော်ကြားနေကြဒီပုံစံအတိုင်းခေါက်နေတဲ့အတန်ကကျွန်တော်နားထဲကိုအလွတ်ရတယ်လို့စွဲနေပါပြီတခါတလေနားကြီးတော်တော်ကြာတဲ့အထိတညလုံးခေါက်နေတတ်ပါတယ်ကျွန်တော်အဲ့ဒီတိုက်ခန်းကနေပြောင်းလာခဲ့တာတော်တော်ကြာခဲ့ပါပြီ။အခုတော့ကျွန်တော်မိသားစုနဲ့အတူမြို့ပြင်သားမှာခြံဝင်းလေးနဲ့အိမ်လေးနဲ့နေနေပါတယ်။တကယ်ကျွန်တော်သမီးလေးကိုအိမ်စာရီကူးလုံနေတဲ့အချိန်ပေါ့။သူ့ကျောင်းစာထဲမှာမော့စကိုလို့ခေါ်တဲ့ဂျင်းတန်းချက်ပြသင်္ကေတတွေအကြောင်းသင်နေရပါတယ်။ကျွန်တော်လည်းတီးသလောက်သူ့အိမ်စာရီကိုကူးလုံပေးနေခဲ့ပါတယ်။အဲ့ဒီအချိန်မှာသမီးကသူ့လက်စစ်လေးတွေနဲ့လက်ဖက်နှောက်နဲ့ဇပွဲကိုခောက်ပါတယ်။သူခောက်တဲ့ပုံစံကိုကျွန်တော်ကြားလိုက်တာနဲ့ကျွန်တော်သွားတတိယလိုက်တယ်။ကျွန်တော်နေခဲ့တဲ့တိုက်ခန်းတော့ကြားနေကြအပေါ်ထက်ကခောက်တဲ့အတန်အတိုင်းပဲ။အဲ့ဒါနဲ့ကျွန်တော်လည်းသမီးကိုအဲ့ဒါဘာကိုချက်ပြတာလဲသမီးလို့မေးလိုက်တော့သမီးကရီးတယ်။ဒီဟာလွယ်ဆုံးပဲလေဖေဖေတဲ့။အဲ့ဒါကူညီကြပါလို့ပြောတာလေ
။ဒါကြားနေကြပုံမြင်နေပဲလားမဟုတ်ပါဘူးဒါအမေမပြောပြခဲ့တဲ့ပုံမြင်နေ